ာပါရှင်ဒီတစ်ပတ်တောင်သူတွေကိုစိုက်စိတ်ချီးရမှာချင်းငွေတွေအလေလွင့်မရှိအောင်စီမံဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းဆွေးနွေးသွားမှာပါစိုက်ပျိုးစရိတ်ချင်းငွေဆိုတာတောင်သူတွေဘဝဖွံ့ဖြိုးတိုးတက်ဖို့ကြွေးမီကင်းရှင်းနိုင်ဖို့အတွက်ရည်ရွယ်ပြီးအစိုးရကနေထောက်ပံ့ပေးတဲ့ငွေကြေးကိုဗန်ချင်းငွေအနေနဲ့ချီးပေးတာပါချင်းငွေနှုံသားအနေနဲ့လက်တေကကို3000ခွဲ၊ရာတေကကို5000နှုံနဲ့အရင်ကလိုပဲသီးနှံ10ေကအထိလောက်ကင်သူတွေကိုထုတ်ချေးပေးတာဖြစ်ပါတယ်။အစိုးရသတ်မှတ်ချက်အရ10ေကနဲ့အထက်ရှိသူတွေကိုလည်း10ေကစာပဲချီးပေးတာကြောင့်ကြီးရွာလေယာဉ်မြေစီမံခန့်ခွဲမှုအဖွဲ့၊မြို့နယ်လေယာဉ်မြေစီမံခန့်ခွဲမှုအဖွဲ့တွေနဲ့အဆင်ပြေသူတွေဆိုရင်မူလဧက30ကို10ဧကစီနံပါတ်တွေခွဲထုတ်ပြီးဧက30ဘူးလုံးရအောင်ချီးပေးတာမျိုးတွေရှိနေပါတယ်။အဲ့လိုပဲစိုက်စရိတ်ချီးဖို့ထောက်ခံနိုင်တဲ့အဖွဲ့တွေဖြစ်တဲ့ထောက်ခံနိုင်တဲ့အဖွဲ့တွေဖြစ်တဲ့ဗန်အတွင်းရေးမှုအုပ်ချုပ်ရေးမှုမြေစင်းတွေနဲ့အဆင်ပြေတဲ့တောင်သူအချို့ကြပြန်တော့မိုးစမားချိန်မှာလည်းဘာလဲမှမဆိုင်ပဲချင်းငွေကိုထုတ်ယူနိုင်သလိုနှွေစမားဆိုင်တဲ့အချိန်မှာလည်းချင်းငွေကိုထုတ်ယူနိုင်တာမျိုးတွေလည်းရှိနေပါတယ်စိုက်စိတ်ချင်းငွေအတွက်ဥပဒေတည်တံ့မရှိပဲနားလည်မှုတွေနဲ့လုပ်နေတဲ့သဘောကလည်းနိုင်ငံတော်ဗန္နာကိုအလေလွင့်ဖြစ်စေတာပါ။ရာသီဥတုဖောက်ပြန်မှုအပိုင်းဝင်စိုက်ပျိုးရေးခွင့်ဆက်တစ်ခုလုံးအတွက်အခက်အခဲများစွာရှိနေတဲ့တောင်သူတွေအတွက်စိုက်ပျိုးစရိတ်ချင်းငွေအထောက်ပံ့ဟာအဓိကကျနေပေမဲ့ချင်းငွေမရတဲ့သူတွေလည်းရှိနေပါတယ်။စိုက်ပျိုးစရိတ်ချင်းငွေနဲ့ပတ်သက်တဲ့ပြဿနာတွေထဲမှာလယ်ယာမြေတကယ်ရှိပြီးလယ်လုံနေပေမဲ့ပုံစံခွန်မရသေးတဲ့အတွက်ဗန်ချင်းငွေမရတာမျိုးပုံစံခွန်လည်းရှိတယ်လယ်လဲနှစ်ပေါင်းများစွာလုံနေတာမှန်ပေမဲ့လယ်ယာမြေမှုခင်းဖြစ်နေလို့ဆိုပြီးကြေးရွာအုပ်ချုပ်ရေးမှုတွေကကန့်ကွက်ထားလို့လက်ရှိတောင်သူကဗန်ချင်းငွေမရတာမျိုးစတဲ့အကြောင်းအရာတွေကြောင့်စိုက်ပျိုးစရိတ်ချင်းငွေဟာတောင်သူတိုင်းမရကြပါဘူးအဲ့လိုပဲစေကအထက်တကယ်လုံနေတဲ့တောင်သူတွေကြပြန်တော့စေကအပြစ်မရတာတွေရှိသလိုချင်းွေလုံးဝမရတာမျိုးတွေလည်းရှိနေပြန်ပါတယ်။ပြဿနာတွေထဲမှာအဆိုးဆုံးအခြေအနေတစ်ခုကတော့စိုက်ပျိုးစရိတ်ချင်းွေတွေကိုအမှန်တကယ်လဲမရှိပဲထောက်ယူသုံးစွဲနေတာတွေဖြစ်ပါတယ်။ဒီအကြောင်းတွေနဲ့ပတ်သက်ပြီးတောင်သူလယ်သမားအကျိုးဆောင်ကွန်ရက်မူဝါဒရေးရာဗဟိုဥက္ကဋ္ဌဦးကြည်လွင်ကအခုလိုပြောပါတယ်။
လက်ရှိရန်ကုန်တိုင်းဒေသကြီးစံတပင်မြို့နယ်မှာစိုက်ပျိုးချင်းဝေတွေကျပ်သိန်းပေါင်း1000လက်ချီပြီးတော့အရွယ်သုံးလားမှုနှစ်ခုရှိနေပါတယ်။တစ်ခုကကုန်းဆက်ကြီးကြီးရောမှာ2019ခုနှစ်ဥဆုံးချင်းဝေတွေထုတ်သေးပြီးတော့ပြန်လည်ကောက်ခံလို့ရရှိဝေသိန်းပေါင်း1600လောက်သွားဘူး။ကြီးကဲဝင်ကြီးဌာနစီးမားကနေပြီးတော့အရွယ်သုံးလားပေါ့ရှိပါတယ်။နောက်တစ်ခုကအဲ့စံတပင်မြို့နယ်အတင်းရကြည့်ရအောင်စုမှာပဲကျေရအုပ်ချုပ်ရေးမှုကနေပြီးတော့ရဲမရှိတဲ့ရဲမဲ့ပြည်သူ98ဦးကိုရဲရှိရဆိုပြီးတော့အဲ့တက်ပြီးပြီးတော့2014ခုနှစ်2015ခုနှစ်2016ခုနှစ်မိုးရာသီစိုက်ပျိုးစရိတ်တွေဆောင်းရာသီစိုက်ပျိုးစရိတ်တွေကိုသိမ်းပေါင်းဆောင်ရွက်ခဲ့ပြီးတော့ထုတ်ပေးတဲ့ကျွဲသုံးလားမှုတွေရှိနေပါတယ်ခင်ဗျာ
လာတူအေအဝရီတိုင်းဝါခဲမမျိုးနဲ့ကြာကွင်းကျွန်းကြားကြီးရွာမှာလေ2016မိုးစမားချင်းငွေကာလမှာလဲရမြေအမှန်တကယ်မရှိပဲစိုက်ပျိုးစရိတ်ချင်းငွေတွေကိုထောက်ယူချင်းငါမှုရှိတယ်လို့သိရပါတယ်။ဒါတွေဟာစိုက်ပျိုးစရိတ်ချင်းငွေတွေကိုအလေလွင့်ဖြစ်ရုံမကပါဘူး။နိုင်ငံတော်စီမံချက်ငွေတွေကိုအလွဲသုံးစားပြုနေသလိုပါဖြစ်နေပါတယ်။စိုက်ပျိုးစရိတ်ချင်းငွေဆိုတာအစိုးရကနေအမှန်တကယ်လဲလုံမဲ့သူတွေကိုစိုက်ပျိုးလောက်ကင်နိုင်ဖို့တီးသန့်ထုတ်ချေးတာဖြစ်ပါတယ်။သို့တော်လည်းပဲအစိုးရချီးတဲ့စိုက်ပျိုးစရိတ်ချင်းငွေဟာတောင်သူတွေအတွက်လုံလောက်မှုမရှိခဲ့ပါဘူး။ဒီအကြောင်းတွေကိုမန္တလေးတိုင်းမလှိုင်မြို့နယ်88ငင်းပွင့်မှတောင်သူရေးဆောင်ရွက်သူကိုတက်နိုင်ဝင်းကအခုလိုပြောပါတယ်
ဒီတောင်သူတွေစိုက်ပျိုးချင်းငွေနဲ့ပတ်သက်လို့အခုပေးနေတဲ့ချင်းငွေတသိန်းခွဲကဘလို့မှလောက်စရာအကြောင်းမရှိဘူးဘာလို့လဲဆိုတော့လေတေကစိုက်ရင်ဟိုကတောက်ခံ2သိန်းခွဲလောက်ကုန်တယ်ဒါမိုးစဘာပြောတာနော်ဟိုနွေစဘာဆိုရင်ရေတင်လာလိုက်ပါနဲ့အဲ့ဒီထက်ပိုနိုင်တယ်နောက်တစ်ချက်ကအခုစိုက်ပျိုးစရိတ်ချင်းငွေထုတ်ချင်းနေတဲ့လူတွေအကုန်လုံးကတကယ်စိုက်တဲ့လေသမားတွေဟုတ်သလားဒါလည်းသိစစ်ဖို့လိုတယ်ပုံစံကအနိုင်နိုင်လေသမားလို့ကျွန်တော်ပြောလို့မရတချို့ပုံစံကနေတာရှိတာလေတကယ်မဆိုင်ဒီစိုက်ပျိုးချင်းငွေနဲ့ပတ်သက်လို့ကျွန်တော်တို့အစိုးရကိုအချက်ဆုံးချက်အကြံပြုတိုက်တွန်းနေတယ်။နံပါတ်1အနေနဲ့အခုထုတ်ချင်းအခုချင်းငွေယူနေတဲ့လေသမားတွေအကုန်လုံးက ကင်းဆိုင်တဲ့လေသမားတွေဟုတ်မဟုတ်စီစစ်တယ်။နံပါတ်1အနေနဲ့ကအဲ့လိုစီစစ်ပြီးရင်မဆိုင်တဲ့လူတွေကိုလုံးဝမချိပဲနဲ့တကယ်ဆိုင်နေလူလုံးလောက်တဲ့ချင်းဝင်တွေကိုထုတ်ချေးတယ်။နံပါတ်3အနေနဲ့ကအခုချေးတဲ့ပုံစံကိုအခုလိုရာသီအလိုက်မဟုတ်ဘဲနဲ့ပြည့်စည်ချေးတဲ့ပုံစံမျိုးထင်လာတယ်လို့ကျွန်တော်အဲ့ဒီ3ချက်ကိုပြန်ကြည့်ကြိုက်လို့
ဒါကြောင့်စက်ပြိုးစရိတ်ချီရမှာချင်းွေတွေအလေလွင့်မရှိအောင်စီမံဆောင်ရွက်ဖို့အတွက်လေယာဉ်မြေမရှိပဲချင်းွေထုတ်တဲ့ကိစ္စတွေပပျောက်အောင်တေချာစီစစ်ကြက်မှတ်နိုင်ဖို့လိုပါမယ်။စက်ပြိုးစရိတ်ချင်းွေဟာလေလုံးနေတဲ့တောင်သူတွေလက်ထဲအမှန်တကယ်ရောက်ရလားဆိုတာကိုတာဝန်ရှိသူတွေအနေနဲ့ပြန်လည်သုံးသပ်နိုင်ဖို့လိုအပ်ပါကြောင်းတင်ပြလိုက်ရပါတယ်။ကျေးဇူးတင်ပါတယ်ရှင်။ကျမခင်မျိုးတွေပါ။